ကိုကန်တပ်မတော် MNDAA တအန်းလွတ်မြောက်ရေးတပ်မတော် TNLA နဲ့ရခိုင်တပ်မတော် AA တို့ကမြန်မာတပ်မတော်ရဲ့လူမျိုးတုံးတပ်ဖြတ်မှုအပေါ် ICJ အပြည်ဆိုင်ရာတရားရုံးနဲ့တခြားတရားရုံးတွေကအရေးယူရန်ကြိုးပမ်းလှုပ်ဆောင်ချက်တွေကိုထောက်ခံကြောင်းနိုဝင်ဘာလ28ရက်မနေ့ကကြေညာလိုက်ပါတယ်ခင်ဗျာ။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်ကဘင်္ဂါလီလူမျိုးတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ဆက်လျင်းပြီး ICJ အပြည်ဆိုင်ရာတရားရုံးICC နိုင်ငံတကာရာဇဝတ်မှုတရားရုံးနဲ့အာဂျင်တီးနားတရားရုံးတွေကနေတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မယ်လို့မိမိတို့အဖွဲ့သုံးဘက်ကမျှော်လင့်ကြောင်းမြန်မာတပ်မတော်ဟာအနှစ်80ကျော်ပြည်တွင်းစစ်ကာလအတွင်းတိုင်းဒေသလက်နက်ကင်တွင်းနဲ့ဖြစ်ပွားတဲ့ဒေသတွေမှာဂျနီဗာသဘောတူညီချက်ကိုစန့်ကျင်ချိုးဖောက်ပြီးတိုင်းဒေသတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ဖျက်ဆီးလူရဲမှုတွေကိုကျူးလွန်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်ကိုကန်တအန်းနဲ့ရခိုင်ဒေသတွေမှာကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအပြစ်ပေးရန်ကြိုးပမ်းမဲ့သူတွေနဲ့အဖွဲ့အစည်းတွေကိုမိမိတို့မြောက်ပိုင်းမဟာမိတ်အဖွဲ့သုံးဘက်ကလက်ဝဲရှိတပ်တွေအချက်လက်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အစင်းသင်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဗြိတိန်ခြေဆိုင်ရန်ဂျာလွတ်မြောက်ရေးအဖွဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုနေဆန်းလွင်ကမြောက်ပိုင်းမဟာမိတ်အဖွဲ့တည်းရဲ့အခုလိုထုတ်ပြန်ချက်ကိုကြိုးဆိုပါတယ်။ဒါပေမဲ့သူတို့ရိုဟင်ဂျာတွေကိုဘင်္ဂါလီလူမျိုးလို့ခေါ်ဝေါ်တုံးဆွဲတာကိုတော့လက်မခံနိုင်ဘူးလို့ RFA ကိုပြောပါတယ်
။ဒီမြောက်ပိုင်းသုံးဖွဲ့ကဒါကျွန်တော်တို့အပေါ်မှာဒီမြန်မာစစ်တပ်နဲ့အစိုးရကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ထားတယ်ဆိုတော့ကိုသူတို့ကနေပြီးတော့ဒါလက်ခံထားတယ်ပေါ့နော်။အာရကန်အာမီရခိုင်တပ်တော်ဆိုလို့ရှိရင်ဒီရခိုင်မှာဟိုအခြေစိုက်နေတဲ့အတွက်အစိုးရလက်နက်ကင်အဖွဲ့စည်းတွေကနေပြီးတော့ဘလို့ကျူးလွန်ခဲ့တယ်ဆိုတော့သူတို့ကိုယ်တိုင်သိတယ်။ဒါကိုလက်ခံတဲ့အတွက်ကျွန်တော်တို့ကကြိုးစိုးတဲ့ဒါပေမဲ့ဒီမှာသူတို့ statement မှာတုံးထားတဲ့ term ပေါ့ဒါကျွန်တော်တို့ဟိုညီညွတ်ပြီးတုံးထားတဲ့ term ဒီဘင်္ဂါလီကိုကျွန်တော်တို့ကတော့ဒါတို့ကတော့လက်မခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ကိုကျွန်တော်ရိုဟင်ဂျာခေါ်တဲ့ဒါကျွန်တော်တို့မှာတမိုင်းထောက်ထားလဲရှိတယ်။ဒါပေမဲ့ရိုဟင်ဂျာကိုရိုဟင်ဂျာလို့မခေါ်ဘဲနဲ့တခြားကိုကြိုက်သူလို့ခေါ်ခြင်းကဒါအခြေခံသူ့အခွင့်အရေးကိုချိုးဖောက်ခြင်းလည်းဖြစ်တယ်။ဒီအစိုးရဆက်ဆက်ကနေပြီးတော့စစ်တပ်ကနေပြီးတော့ဒီကျွန်တော်တို့ကိုခိုးဝင်ဘင်္ဂါလီလို့သမုတ်ပြီးတော့ဒီဘင်္ဂါလီလိုအများနဲ့တုံးဆွဲခြင်းကဒီလူမျိုးတုံးတက်ဖြတ်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အတွက်ကြောင့်ဒါဒီလိုအဖွဲ့အစည်းတွေကနေပြီးတော့ဒီလိုအသုံးအနှုန်းကိုရှောင်ရှားပေးဖို့ဒါကျွန်တော်တို့တိုက်တွန်းခြင်းတယ်ပေါ့
ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးဟောက်တိုဆွမ်းကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြီးညာချက်ဟာလက်ရှိဒီမိုကရေစီအစိုးရလှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတစုံတရာအထောက်အကူဖြစ်စေမှာမဟုတ်ပါဘူးဒါဟာအကျိုးမဲ့လုပ်ရပါပဲလို့ဝေဖန်ပါတယ်ခင်ဗျာ
အဲ့ဒါပြည်သူလူထုကနေညော်တဲ့တောင်းတပြီးတော့လူချင်းနေတဲ့ဟာလာငင်းချင်းရင်းနဲ့ဒီမိုကရေစီရေးကိုကျွန်တော်ကြိုးပမ်းနေတဲ့အချိန်မှာပြည်သူလူထုကနေပြီးတော့မှဟာလာတခဲနဲ့ထောက်ခံပြီးတော့ရွေးလိုက်တဲ့ပြည်သူအစိုးရပေါ့ဗျာတက်လာတဲ့အချိန်မှာဒီလောက်ရှင်နေကောင်းရောက်တရတဲ့အခါမှာမှဟိုဝိုင်းပြီးတော့အဖက်ဖက်ကနေပြီးတော့ဖွဲ့စည်းမျိုးမျိုးကနေပြီးတော့ပေါ့နော်ဟိုအကြောင်းမျိုးမျိုးပြပြီးတော့အကြောင်းမျိုးမျိုးနဲ့ကျွန်တော်ပုံမှာဒီလောက်ဖျားပေးနေတဲ့အချိန်မှာကျွန်တော်တို့ကအလားကိုယ့်ရဲ့ပြဿနာကိုကိုချင်းချင်းငင်းကြတဲ့နည်းနဲ့ဖြေရှင်းဖို့ပြောမဆိုဘဲနဲ့ဟိုအခုလိုရံပွားမဲ့ဟာမျိုးဒီသဘောမဆောင်တဲ့ဟာမျိုးလုပ်ရင်တော့ကျွန်တော်ထင်တယ်ဟိုငင်းကြရင်ဘယ်လိုလုပ်ရှေ့ဆက်ပြီးတော့ရမလဲနော်ဒီငင်းကြရင်ဆိုတာနေဝင်လက်ထက်တုန်းကလည်းကြိုးစားခဲ့တာပဲရမှာမရတာဟုတ်လားဥသိမ်းဆင်လက်ထက်ကအခုပြန်ပြီးတော့စတယ်ဒါလည်းပဲတို့လိုတန်တန်ဖြစ်ခဲ့တယ်အခုကျွန်တော်ဒီဘက်အစိုးရလက်ထက်ကြတော့လည်းကျွန်တော်ပြန်ပြီးတော့ဒီဟာကိုပြန်လုပ်တယ်အဓိကဟိုကျွန်တော်တို့တိုင်းမလားပုဂ္ဂိုလ်ပြောသလိုပေါ့နော်ကျွန်တော်တို့ကပြည်သူမနာတဲ့နည်းနဲ့သွားနေတဲ့လမ်းစဉ်မှာအခုလိုဟာမျိုးကြတော့ထောက်ကူဘလို့မှမပြုတ်နိုင်ဘူးလေ
အခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးမြမတပ်မတော်ရဲ့သဘောထားကိုကျွန်တော်တို့ RFA ကလက်တော်မသိရသေးပါဘူးခင်ဗျာ